ကရင်ပြည်နယ်မြောက်ဝတီမြို့အနီးမှာ KNU KNLA ဒေသခံပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာဒီကနေ့မနက်အစောပိုင်းတုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကနေ့စဉ်နှီးပါရှိနေတာပါ။မနေ့တုန်းကလည်းလက်နက်ကြီးနဲ့လေကြောင်းကနေတိုက်ခိုက်လို့ထိခိုက်သေးဆုံးသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြဝတီဘက်ကတိုက်ပွဲစီရင်အခြေအနေတချို့ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြောက်ရီမြို့တဝိုက်မှာ KNU KNLA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေ့စဉ်ဆိုသလိုတိုက်ပွဲတွေဖြစ်နေပြီးထိခိုက်ဒဏ်ရာရတာတွေလည်းရှိနေတာပါဒီကနေ့ဇူလိုင်လ6ရက်နေ့မနေ့အစောပိုင်းမှာတော့မြောက်ရီမြို့နီးပွင့်လင်းအေးမြန်ရွာမှာနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီး KNLA PDF ပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
ဒီနေ့မနေ့ကနေစပြီးမြောက်ပြည်မှာတိုက်ပွဲဖြစ်တယ်ပေါ့။အဲဒါတော့မြောက်ပြည်မျိုးရဲ့နီးနာကျွန်တော်တို့သုံးဒရာလို့ခေါ်တာပေါ့နော်။ပွင့်လင်းအင်းမြန်လို့လည်းခေါ်တယ်။အဲယူအနာမှာတိုက်ပွဲဖြစ်တယ်။တိုက်ပွဲဒီလက်နက်ကြီးနဲ့ရန်ကန်ပြည်နယ်ကသူတို့ KNU KNLA ပူးပေါင်းတပ်ဖွဲ့နဲ့ကျွန်တော် PDF ပူးပေါင်းတပ်ဖွဲ့ပေါ့နော်။အလုံးစုနဲ့ဒီစစ်ကူရင်နဲ့တိုက်ပွဲကြီးကြီးတိုက်ပွဲဖြစ်တယ်။ကြီးကြီးတိုက်ပွဲဖြစ်တော့ဟို9ရက်နေ့ကဆိုလို့ရှိရင်ကတိကငါးနှစ်ရွယ်ဥပြေဝင်ဆိုတဲ့လူကပုံရခင်ဘုံကြီးရောင်းဝင်းနဲ့မှမိုင်းရင်းပြီးတော့ပြေဆုံးသွားသူတို့ကဘယ်လိုဆိုမှ PDF KNU KNLA ဒီနားကိုဝင်ထွက်နိုင်တယ်ဆိုတဲ့အသိဉာဏ်နဲ့သူကမိုင်းထောင်လာတာဘုံရောင်းဝင်းနဲ့မှကိုထောင်လာတာဟုတ်ကဲ့
ဒီကနေ့တိုက်ပွဲကပြင်းထန်တဲ့အကြောင်းဒေသခံတဦးကလည်းပြောပါတယ်ဒေသခံတွေအတွက်ကတော့လေရင်တန်နေလက်နက်ကြီးတန်နေကြားရင်ကိုပဲစိုးရိမ်ထိတ်လန့်နေကြရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ်
မြစ်ပြားဟိုမြစ်ပါလင်းမြိုင်နဲ့ဒီဟိုလေသုံးတရာနဲ့အဲ့ဒီဘက်ကိုပြန်ဖြစ်တယ်မြစ်ပါလင်းမြိုင်တော့မဟုတ်ဘူးအဲ့ဒီကြီးတော့လေအသွားနှမ်းမှာပေါ့အဲ့လိုပြန်လီတီကောင်နဲ့မြစ်ပါလင်းမြိုင်သွားတဲ့ဂျာထဲမှာဖြစ်နေတာဒီကုန်းကုန်းသွားကွမ်းကွမ်းနဲ့အဲ့ဒါသမီးဦးတဲ့နဲ့သမီးဦးဟင်းဦးလေးတော့လောက်ကြမီးလည်းတစ်ချက်ပြတ်သွားတယ်အဲ့ဒီဒီဘက်ကိုလို့ဆိုတာသမီးဦးတဲ့ရမလားထားပြရမလားအဲ့လိုဖြစ်နေတာမီးကုန်းလာပဲနီးလာတယ်လို့ဟုတ်လားအဲ့တော့ကျဲချတယ်ဘယ်ပြစ်တာတော့ဘယ်ဘက်ကပြစ်လဲတော့မသိဘူး
ဒီကနေ့တနေ့လုံးလက်နဲ့ကြီးတန်နေကြားနေရပြီးပြီးခဲ့တဲ့ရက်ကလည်းလက်နဲ့ကြီးကြီးတန်နေကြားရောက်ပောက်ကွဲလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့လည်းပြောပါတယ်။ကရင်မျိုးသားစီယုံတက်မာ6ထိန်းချုပ်ရာတိုင်းစိတ်ကြီးမြို့နယ်ထဲမှာလည်းဒေသခံပူပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့စခန်း3ခုနဲ့စစ်ဆေးဂိတ်တစ်ခုကိုဇွန်လ29ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေတေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။